စကိုင်းတိုင်းစလင်းမြို့နယ်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးသူတွေရှိတယ်လို့နေအိမ်တွေလည်းမိရှုခိုင်းရပါတယ်။ငန်းစုံမြို့နယ်ထဲမှာလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မကွေးတိုင်းနဲ့မန္တလေးတိုင်းကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဦးတင်မောင်တန်ကဆက်ပြောပြမှာပါ
။မကွေးတိုင်းစလင်းမြို့နယ်လင်းစင်းတိုက်နယ်ထဲရှိအုံတော်ရွာနဲ့မြောင်းကြားကျေးရွာနားမှာဖေဖော်ဝါရီ9ရက်နေ့ပိုင်းကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်သေဆုံးတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ပခုတ်ကူခြေဆိုင်တပ်မတ်101ခလာရ2532255နဲ့စစ်တပ်ထောက်ခံသူပြူစောသီးတွေပါဝင်တဲ့အင်အား100ကျော်စစ်တပ်စစ်ကြောင်းနဲ့ကာကွယ်ရေးတပ်ဖွဲ့တွေလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ကြပြီးတဲ့နောက်ကျေးရွာတွေကနေအိမ်တွေလည်းမိရှုခံခဲ့ရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စလင်းပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။စစ်ကောင်စီရဲ့စစ်ကြောင်းကဒီကိုယ်ကဘာကနေပြောပြန်ပုတ်လာပြီးတော့ဒီကျွန်တော်စနေနေ့ကိုဆက်ခိုးရကြ။အုံတော်ရွာနဲ့ဒီမြောင်းသားရွာနဲ့အနားမှာဖြစ်တာကဟိုပြောလို့ရှိနေတာပြင်းထန်နေပဲလို့ပြောလို့ရမှာပေါ့။ဒီထိခိုက်ဒိဆုံးမှုကတော့ဒီကျွန်တော်တို့ဒီစစ်ကောင်စီဘက်ကလည်းဒီကျွန်တော်တို့ဒီနှစ်ယောက်ကြာတယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုဒီထုတ်ပြန်ထားရရှိနေကြ။ဒီကျွန်တော်တို့ဒီတော်လိုင်းရေးဘက်ကနေလည်းဒီရဟောတရားဟိုကြာကြာဆုံးခဲ့တယ်ဗျ။ဒါသူတို့ဒီပေါ့နော်နှစ်ဖက်အပြန်လဲပေါ့နော်ဒါဟိုတိုက်ခိုက်မှုအပြီးမှာသူတို့ချုပ်ခံပြီးမှာဒါဒီကိုယ်ကအုံတော်ရွာနဲ့ခုဒီကျွန်တော်မြောင်းသားရွာကိုမိရှို့သွားတာကြာဒီပေါ့နော်ဒီအချင်းချင်းကြီးတို့ကြာကျွန်တော်တို့ဟိုတိတိကျကျတော့မရသေးဘူးကြာ
တိုက်ပွဲဖြစ်ပြီးနောက်ရက် February 10ရက်မှာစလင်းမြို့နယ်တဲကကျေးရွာတွေကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပြီးထိခိုက်ပျက်စီးမှုတော့မသိရသေးပါဘူး February 3ရက်ကလည်းအုံတော်နဲ့မြောင်းကြားကျေးရွာနဲ့ကပ်ရက်မှာရှိတဲ့လင်းစည်းရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ပေမဲ့စခန်းကိုသိမ်းပိုက်တန်းခဲ့ခြင်းတော့မရှိပါဘူး။တိုက်ပွဲတွေကြောင့်လင်းစင်းအုံတော်နဲ့မြောင်းကြားကျေးရွာကဒေသခံ3000လောက်ဘေးလွတ်ရာတိမ်းရှောင်နေရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒါကမကွေးတိုင်းကအခြေအနေတွေပါ။မန္တလေးတိုင်းမြင်းကြိုင်ခရိုင်ကစုံမြို့နယ်တဲမှာလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါသေးတယ်။ဖေဖော်ဝါရီလ10ရက်နေ့10ရက်နေ့မှာမစုံမျိုးနဲ့မိုင်ဝဲလောက်သာဝေးတဲ့ယူရီးယားရွာသစ်ကျေးရွာကိုဆက်တက်လေဒီတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတို့ကပြောပါတယ
်။ရှင်းနေကကျတော့2:20ပေါ့2:20မှာတစ်ချိန်ဒီနေ့ကျတော့ဟို4:25မှာတစ်ချိန်အဲအဲ့ဒါရွာတွေရွာတဲ့ယူရီးယားရွာသစ်ဆိုရွာအဲယူရီးယားရွာသစ်ကငါတို့နဲ့ကအဲဆိုင်ကနေဖြင်းတဲ့ဆိုရင်ဟိုလမ်းဘက်လောက်နဲ့ရောက်ဒီပစ္စည်းရောကျွန်တော်ဒီနေ့ဥစ္စာတော့မသိမနေ့ကတော့အင်းနှလုံးနဲ့နွားလေးအောင်လည်းပြက်သွား
စစ်တပ်ဘက်ကမြင်းနိုင်ခိုင်တဲ့လေချောင်းတိုက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာတာဟာမန္လေးတိုင်းနဲ့စစ်ရေးအသာစီးရဖို့ကြိုးစားနေတာကြောင့်လို့ဒေသခံတွေကယူဆနေကြပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ